ကိုဗစ်ကပ်ရောဂါကာလစတင်ကြောင်းတွေပိတ်ထားရတဲ့အချိန်မှာအင်တာနက်အွန်လိုင်းရုပ်မြင်သံကြားနဲ့ရေဒီယိုတွေကနေတဆင့်ကျောင်းသားတွေကိုပညာဆက်လက်သင်ယူနိုင်ဖို့ပညာရေးဝန်ကြီးဌာနကစီစဉ်နေတဲ့အကြောင်းကိုပြောပြပါမယ်ကျမအင်တာနာထွန်းပါကိုဗစ်ကပ်ရောဂါကြောင့်ကျောင်းတွေအလုံးပိတ်ထားရချိန်မှာကျောင်းသားတွေရဲ့ပညာသင်ယူမှုအခွင့်အလမ်းတွေမဆုံးရှုံးစေဖို့အတွက်ကျောင်းသင်ခန်းစာတွေကိုအွန်လိုင်းရုပ်မြင်သံကြားနဲ့ရေဒီယိုတွေကနေတဆင့်ထုတ်လွှင့်သင်ကြားပေးနိုင်ဖို့ပြင်ဆင်နေတယ်လို့ပညာရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြောပါတယ်မြမအတန်းမြဝတီနဲ့စကိုင်းနက်တို့ကနေရုပ်မြင်သံကြားသင်ခန်းစာတွေကိုထုတ်လွှင့်มาဖြစ်ပြီးတော့လက်တလုံးမှာတော့အလဲတန်းနဲ့မူလာတန်းကျောင်းသားကျောင်းသူစုစုပေါင်း၈တန်းစီကိုပြဋ္ဌာန်းစာအုပ်တွေရအောင်ဆောင်ရွက်နိုင်ဖို့အစီအစဉ်နေတယ်လို့အခြေခံပညာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတင်မောင်ဝင်းကပြောပါတယ
်။အဓိကတော့ဒီကလေးတွေရဲ့ပညာသင်မှုပင်လယ်ဘယ်လိုဖြစ်နေဆုံးရှုံးသွားပြီလဲ။ဆုံးရှုံးသွားတယ်ကြောင့်မို့ဆရာတို့က continuous learning လို့ခေါ်တဲ့သင်မှုအဆက်မပြတ်စေတဲ့ဆရာတို့စဉ်းစားတာပါ။တင်လာတဲ့ခါကျတော့ကလေးတွေလက်ထဲမှာကျတော့အရင်ဆုံးဒီပုံမိတ်စာအုပ်တွေရောက်ဖို့နော်ရောက်ဖို့လိုတဲ့ဆိုတော့ပွင့်ထားပြီးသားကျောင်းဖြစ်တဲ့အထက်တန်းစင်တွေကတော့ကျောင်းအနေသတင်းပတ်ဆောင်ရွက်တဲ့အတွက်ကြောင့်မို့ကျောင်းသားတွေရဲ့လက်ထဲမှာအထက်တန်းစင်တွေမှာတော့အကုန်လုံးပုံမိတ်စာတွေရသွားပြီအဲ့တော့ဒီအလဲတန်းစင်မူလာတန်းစင်ကကျတော့တို့ကျောင်းအနေသတင်းပတ်လည်းမလုပ်နိုင်ခဲ့ဘူးအဲကျောင်းတွေဖွင့်ဖို့လည်းပဲလက်တော့ဘယ်လိုမှအဲ့ဒါအခြေအနေမပေးသေးတဲ့ကြောင့်မို့တော့သူတို့ရဲ့လက်ထက်မှာဒီပုံမိတ်စာအုပ်တွေရောက်ဖို့ဆိုတဲ့အပိုင်းမှာလည်းပဲဘလိုနည်းနဲ့ရောက်အောင်လုပ်မလဲဆိုတာဒါအရင်ဆုံးစဉ်းစားမှာပါအဲ့တော့ပြီးတော့မှဒုတိယအဆင့်ကဒီပုံမိတ်စာအုပ်တွေရောက်ပြီးဆိုမှဒုတိယအဆင့်ကတော့မှအခုလိုအဲတင်ယူမှုထောက်ကူပြုအဲရုပ်တံတွေနောက်ရေယိုတော့တွေဆိုထုတ်လည်ရမှာဖြစ်ပါတယ
်ကျောင်းတွေပိတ်ထားတာကြောင့်ဆရာဆရာမတွေနဲ့တိုက်ရိုက်ထိတွေ့တင်ကြားမှုတွေမလုပ်နိုင်ပဲအွန်လိုင်းရုပ်မြင်သံကြားတို့ကနေသာတင်ကြားရတဲ့အချိန်မှာမိဘတွေအနေနဲ့လည်းစောင့်ကြည့်ထိန်းချုပ်မှုတွေလုပ်ပေးတင်တယ်လို့ဒေါက်တာတင်မောင်ဝင်းကဆိုပါတယ်ဒီလိုတင်ကြားမှုတွေလုပ်တာကစာမေးပွဲစစ်ခြင်းမစစ်ခြင်းနဲ့မသက်ဆိုင်ပဲကျောင်းသားတွေအတွက်တင်ကြားမှုတွေရှိနေဖို့ကိုပဲရည်ရွယ်တာဖြစ်တယ်လို့ဒေါက်တာတင်မောင်ဝင်းကပြောပါတယ
်တို့ရည်ရွယ်တာတော့ကျောင်းကျမလာဟောတာတင်မှုစက်မပြောင်းတော့လုပ်ကြတယ်ကလေးကတခုမှမဆိုတော့တင်ယူနေရမှာဖြစ်တယ်ကျောင်းကတို့ရဲ့လက်ရှိတဲ့မဲ့အတန်တက်နေတဲ့အတန်တွေမှာဒီလေအပင်ငန်းစာလေးကိုသူတို့တက်နိုင်လို့တော့ဒါတင်ပြီးရောပဲအရေးကြီးတာပဲလေ။ဒါတွေအားလုံးကဆောင်ဝဲစစ်စစ်ကိုကျန်တာညောင်းမနေရလည်းမဟုတ်ဘူး။ဆောင်ဝဲစစ်စစ်တဲ့ဆိုတာကျောင်းမတက်စနေလည်းစစ်စစ်နေရဘူး
။မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်အတွင်းမူဦးကျော်မင်းခန့်ကတော့ဒီလိုအွန်လိုင်းရုပ်မြင်သံကြားစတာတွေကနေတဆင့်တင်ကြားတာကဘယ်အတိုင်းအတာထိထိရောက်မှုရှိနိုင်မလဲဆိုတာကတော့တကယ်လက်တွေ့ကျောင်းသားတွေကိုထုတ်လွှင့်တင်ကြားကြည့်ပြီးတော့မှသုံးသပ်နိုင်မယ့်အနေအထားဖြစ်တယ်လို့ဆိုပါတယ်။
ကျွန်တော်တို့ပုံသက်လို့ရတာကတော့အခုမြန်မာပြည်အခြေအနေကကိုဗစ်ဖြစ်တဲ့အချိန်ကာလမှာသင်ယူမှုသင်တန်းတွေကရပ်တာကကျတယ်အခုကျွန်တော်တို့ဒီလိုပိတ်ပြီးတဲ့အခါမှာပြန်ဖွင့်တဲ့အခါမှာအားလုံးကတော့ online ဘက်ကိုတော့လှည့်သွားကြတယ်သင်ကြားရေးသင်ယူမှုတွေကနောက်မသင်မဲနဲ့အိမ်ထဲမှာနေတာဆက်ဆိုင်ရင်နောက်ဒီလိုမျိုးစနစ်ဒီဘက်ကိုပြောင်းပြီးတော့သင်တာကိုတော့ကျွန်တော်တို့ကကြိုးဆိုပါတယ်ဘယ်လောက်ထိရောက်အောင်သွားမလဲဆိုတော့ကျွန်တော်တို့ကတော့ 100% ကတော့ဘလို့မှမထိရောက်ဘူးကျွန်တော်တို့မျောမှန်းတာကတော့50ရာခိုင်နှုန်းလောက်ထိရောက်ရင်တော့ကံကောင်းပါတော့နော်ဒါပေမဲ့အခုဟိုပညာရေးဝန်ကြီးဌာနကဟိုရာရှိကြီးတွေပြောတဲ့စကားတော့ဒီနှစ်ကတော့ဟိုထိရောက်ရောက်ဖြစ်ဖို့ဆိုတာကတော့ဘလို့မှမလွယ်ဘူးကလေးတွေရဲ့ကျန်းမာရေးကိုပဲအဓိကထားပြီးတော့ကာကွယ်ရမှာပဲဆိုတဲ့ပြောစကားကိုထောက်ထူခြင်းအားဖြင့်ဒီလိုလေးစက်ပြီးစူးစမ်းပေးတာကိုပဲနည်းနည်းကြိုးစားမယ်သဘောပေါ့နော်ထိရောက်ခြင်းမထိရောက်ခြင်းကတော့သူတို့လုံကြည့်ပြီးတော့မှာပဲသေးသေးပြောလို့ရတယ်မဟုတ်လားမြန်မာပြည်မှာကရိယာတစားပလာလည်းမလုံတော့ဘူး။နောက်အင်တာနက်လိုင်းတွေကလည်းမကောင်းတဲ့နေရာတွေမှာလည်းရှိတယ်။နောက် TV channel တွေကလည်းလိုင်းမီတဲ့နေရာရှိတယ်မမီတဲ့နေရာရှိတယ
်။ COVID ကပ်ရောဂါကြောင့်ကျောင်းတွေကိုပုံမှန်ကျောင်းပွင့်ချိန်အတိုင်းမဖွင့်နိုင်ပဲတစ်လကျော်နောက်ကျပြီးမှဖွင့်နိုင်ခဲ့ပေမဲ့ပြန်ဖွင့်ပြီးတစ်လလောက်အကြာမှာပဲကျောင်းတွေအားလုံးကိုပြန်ပိတ်လိုက်ရတာပါ။ကပ်ရောဂါကြောင့်စာသင်ကျောင်းတွေပိတ်ထားရတဲ့အတွက်ကဘာတဝမ်းကျောင်းနေအွေကလေးငယ်၃ပုံ၃ပုံနှိပါရှိနေပြီးတော့စာတင်ကျောင်းနဲ့ဝေးတဲ့ကျောင်းသားအရေအတွက်ဟာတန်ပေါင်း1000ခွဲလောက်ရှိနေပြီးအဲ့ဒီအထဲမှာ463တန်းလောက်ဟာအင်တာနက်ဒါမှမဟုတ် TV ရေဒီယိုတွေကနေတဆင့်ပညာဆက်လက်သင်ယူနိုင်တဲ့အခြေအနေမှာမရှိဘူးလို့လဲကုလသမဂ္ဂကလေးသင်ငယ်များရန်မုံငွေအဖွဲ့ UNICEF ရဲ့ပြီးခဲ့တဲ့လတည်းကထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်ကျွန်မအင်တာနာထွန်းပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်